နီးဗျာနဲ့မက္ဆီကိုနိုင်ငံတွေကလူမီနီယာနဲ့တန်နမီတွင်းကုန်ခွင်ကိုပယ်ဖြတ်ဖို့အမေရိကန်ကသဘောတူလိုက်ပြီးတော့တိုင်းနိုင်ငံမှာဆက်ပြီးတော့အတောင်မှာဖြစ်ပါပြီ။ဒီသဘောတူချက်အရကနေဒါနဲ့မက္ဆီကိုဆွေးရတဲ့နေနဲ့သူတို့နိုင်ငံတွေကိုဖြတ်ပြီးတော့တရုတ်တန်နမီတွေအမေရိကန်ပြည်အောင်စုတွေဝင်ရောက်လာမှာကိုတားမြစ်ပေးရမှာဖြစ်တယ်ဆိုပြီးတော့သဘောရှင်ပုစင်းစာမှာတောက်ကြနေကဖော်ပြထားတာပါ။ဒါမှထွက်မြောက်အမေရိကတိုက်ကုန်းတွေသဘောတူမှုရရှိရေးကြိုးပမ်းမှုအတွက်လည်းအထောက်အပံ့ဖြစ်သွားစီပါတယ်။အမေရိကလုံခြုံရေးဆိုရင်မှုကြောင့်ကနေဒါနဲ့မက္ဆီကိုနိုင်ငံတွေပေါ်မှာ2018မှာစတာလုံးကသမ္မတထရန့်ကတွင်းကုန်ခွန်ချမှတ်ထားကြရပါ။အလူမီနီယံနဲ့တပ်မဏိကိုတရုတ်ကအများအများထုတ်လုပ်နေတာကိုအမေရိကန်နဲ့တင်သွင်းမှုပြေးထားကြတာကြောင့်ကမ္ဘာပေါင်းစည်းစတင်ပြီးတော့အမေရိကန်စစ်ရုံတွေနဲ့ဆုံရှုံရစီပါတယ်။ကနေဒါနဲ့မက္ဆီကိုပေါ်မှာတွင်းကုန်ခွန်ဆက်လက်ထားရှိနေသေးပြီးထရန့်နဲ့မြောက်အမေရိကတိုက်ကုန်းတွေသဘောတူစာချုပ်ကိုထောက်ခံမှာမဟုတ်ဘူးဆိုပြီးတော့လည်းရီပဘလီကန်ထက်လွတ်တော်အမတ်တွေကပြောဆိုနေကြပါပါအမေရိကန်တွင်းကုန်ခွန်ကိုမက္ကဆီကိုကတံပြန်တုံ့ပြန်မှုကြောင့်အိုင်အိုဝါပြည်နယ်ကအမေရိကန်တောင်းသူတွေကိုထိခိုက်ခဲ့ပြီးတော့အမေရိကန်ရဲ့စိုက်ပျိုးရေးထုတ်ကုန်တွေပေါ်မှာလည်းထိခိုက်ခဲ့ရပါတယ်။ဒီလိုဆက်သွယ်ရေးနည်းပညာကုမ္ပဏီကြီးဖြစ်တဲ့ Huawei ကုမ္ပဏီထုတ်ပစ္စည်းတွေကိုအမေရိကန်အနေနဲ့အသုံးပြုခွင့်ပိတ်ပင်တဲ့အနေကိုပြီးခဲ့တဲ့နှစ်ပတ်လုံးကချမှတ်ခဲ့ပြီးတဲ့နောက်မှာတော့အမေရိကန်နဲ့တရုတ်နိုင်ငံကြားကုန်သွယ်စစ်ပွဲပုံပြတင်မာလာခဲ့ပါတယ်။ဒါကိုတုံ့ပြန်တဲ့အနေနဲ့ဒေါ်လာ60ဘီလီယံတန်ဖိုးရှိတဲ့အမေရိကန်ထုတ်ကုန်တွေပေါ်မှာဂျွန်လတဲ့အနေကစပြီးတော့အခွင့်ချမှတ်မယ်လို့တရုတ်ကကြေညာလိုက်ပါတယ်။